မကာဦးကျွန်းမှာလူတူဦးကိုကျန်းငတ်တုတ်ကွေးရောဂါပထမဦးဆုံးကူးစက်နေတယ်လို့ကြေညာထားချိန်မှာပဲ H7N9 ကျန်းငတ်တုတ်ကွေးရောဂါကြောင့်တရုတ်နိုင်ငံအန်ဟွေပြည်နယ်မှာလူနှစ်ဦးသေဆုံးသွားပါတယ်ဒါဟာဒီဆောင်းတွင်းမှာဖြစ်ပေါ်တဲ့ကျန်းငတ်တုတ်ကွေးရောဂါရှင်နေတဲ့ကပထမဦးဆုံးသေဆုံးမှုလည်းဖြစ်ပါတယ်ဒီဇင်ဘာလ10ရက်နေ့ကစလို့အန်ဟွေပြည်နယ်မှာကျန်းငတ်တုတ်ကွေးရောဂါကူးစက်သူ5ဦးရှိပြီးအခုတည်ဆုံသွားတဲ့နှစ်ဦးလဲပါဝင်တယ်လို့ကျန်းမာရေးဌာနကဒီဇင်ဘာ21ရက်နေ့မှာထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်။ကျန်းတဲ့3ဦးရဲ့ယောဂအခြေအနေကိုတော့ဖော်ပြထားခြင်းမရှိပါဘူး။အန်ဝေပြည်နယ်ကကျန်းငယ်တုတ်ကွေးယောဂကူးစက်သူတွေနဲ့ပါဆိုရင်ဒီလအတွင်းတရုတ်နိုင်ငံနဲ့ကူးစက်ယောဂရှိသူအနည်းဆုံး9ဦးရှိပါတယ်။ဒီအရေအတွက်ဟာဝေဒနာပြင်းတဲ့လူတွေကိုပဲဆိုလိုတာဖြစ်တယ်လို့တရုတ်ကျန်းမာရေးဝန်ကြီးဌာနကပြောပါတယ်။2013ခုမတ်လမတန်ခင်အထိတရုတ်နိုင်ငံမှာလူဒါမမဟုတ်တိရစ္ဆာန်တွေမှာ H7N9 ကူးစက်ရောဂါပိုးကိုရှာမတွေ့ခဲ့ပါဘူး။2013ခုနှစ်နှောင်းပိုင်းကနေ2014အစပိုင်းထိတရုတ်နိုင်ငံမှာကျန်းငှက်တုတ်ကွေးရောဂါအကြီးအကျယ်ဖြစ်ပွားခဲ့ပြီးလူပေါင်း36ယောက်သေဆုံးတဲ့အပြင်လေယာဉ်စိုက်ပျိုးရေးကဏ္ဍမှာအမေရိကန်ဒေါ်လာ6ဘီလီယံလောက်ဆုံးရှုံးခဲ့ရပါတယ်။